မြန်မာနိုင်ငံအတွင်းလက်နက်ကင်ပဋိပက္ခနဲ့အကြက်အသေးတွေဇက်တိုက်ရင်ဆိုင်နေရတာကြောင့်လူဦးရေရဲ့သုံးဖို့တပုံဖြစ်တဲ့လူ18တန်းလောက်ဒီနှစ်2023ခုနှစ်အတွင်းလူသားချင်းစာနာမှုအကူအညီလိုမဲ့လိုအပ်မဲ့အကြောင်းကုလသမဂ္ဂရဲ့နောက်ဆုံးထုတ်ပြန်ရဲ့နဲ့ခံမှန်းတွက်ချက်မှုမှာဖော်ပြထားပါတယ်။အရင်နှစ်တုန်းကတော့လူ14တန်းလောက်အကူအညီလိုအပ်ခဲ့ပြီးဒီအရေးအတွက်တဲ့စတိုးနေတဲ့အကြောင်းနဲ့ဒီနှစ်ဇန်နဝါရီလဆန်းမှာတင်ကရင်ပြည်နယ်တောင်ပိုင်းမှာတိုက်ပွဲတွေအကြလူ1000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ပြီးပြည်တွင်းအုံအိမ်ဆွန့်ခွာထွက်ပြေးခိုလုံသူ IDP 1000ကျော်လောက်အထိရှိလာနေတဲ့အကြောင်းကုလသမဂ္ဂအရာရှိတွေကပြောဆိုထားပါတယ်။အကူအညီပေးဖို့ရန်ပုံငွေမလုံလောက်တာဘျူရိုကရေစီစနစ်အကြီးအကျယ်အကန့်အသတ်တွေရှိနေတာစတဲ့ဒေတာတွင်းနဲ့နိုင်ငံတကာအကူအညီအဖွဲ့တွေကဒါပေမဲ့နိုင်ငံတကာအကူအညီအဖွဲ့တွေနဲ့အရင်နှစ်တုန်းကလူ၄သန်းလောက်ကိုကူညီပေးနိုင်ခဲ့တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ရာမနတန်ဘလက်ခရစ်ရှနာက IPS သတင်းဌာနကိုပြောဆိုခဲ့ပါတယ်။အရေးပေါ်အကူအညီပေးရေးစစ်ကောင်စီဘက်ကကတ်သတ်ပိတ်ပင်မှုတွေရင်ဆိုင်နေရတဲ့တချိန်ထဲမှာပဲအာဏာပိုင်အနေနဲ့ထိတွေ့ဆက်ဆံတဲ့အခါမှာလည်းစစ်ကောင်စီကိုတရားဝင်အသိမှတ်ပြုသူလိုဖြစ်နေတဲ့ဆိုပြီးစန့်ကျင်နေတဲ့အဖွဲ့အစည်းတွေဘက်ကဝေဖန်တာကိုလည်းခံနေရတဲ့အကြောင်းသူကပြောဆိုခဲ့ပါတယ်။မူအားဖြင့်ဗက်ပေါင်းစုံတိတွေ့ဆက်ဆံပြီးအကူအညီခွင့်ရအောင်ကြိုးပမ်းနေတဲ့အကြောင်းနဲ့စစ်ကောင်စီနဲ့တိတွေ့ဆက်ဆံရေးကလည်းအရေးကြီးတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူကထလောင်းပြောဆိုခဲ့ပါတယ်။အရသာပြည်သူတွေနေထိုင်ရာဒေသတွေမှာဘုံကျဲတိုက်ခိုက်တာတွေရပ်တန့်အောင်ကန့်ကွက်ဖို့အရေးကြီးတယ်လို့အကူအညီလိုအပ်နေသူတွေစီရောက်အောင်ပေးဖို့နိုင်ဖို့လည်းအရေးကြီးတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ရာမနတန်ဘလက်ခရစ်ရှနာက ISP သတင်းဌာနကိုပြောဆိုသွားခဲ့ပါတယ်။